တရုတ်သွင်းကုမ္ပဏီတဲ့ကဒေါ်လာ3,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000 လာတဲ့ထွက်ပေါ်လာတယ်လို့ပဲအမေရိကန်နဲ့တင်းမာမှုပိုပြင်းထန်လာမယ်လို့သုံးသပ်သူတွေကပြောပါတယ်။ George Howe ရဲ့သတင်းပေးပို့ထားတာကိုနားဆင်ချက်ရအောင်ပါရှင်။အမေရိကန်တဒေါ်လာကိုငွေလဲနှုန်းတရုတ်9ယွမ်အထိကျလာပြီဆိုရင်စိုးရိမ်စရာအဖြစ်သတိထားကြတာမှာအခုတော့ဒီထက်တောင်းမှဈေးကျနေပါတယ်။ဒါဆိုရင်2018ခုနှစ်ဧပြီလနောက်ပိုင်းအနှိမ့်ဆုံးဈေးနှုန်းလည်းဖြစ်ပါတယ်။ရွှေငွေတန်ဖိုးကျဆင်းတာကြောင့်တရုတ်ရဲ့ပို့ကုန်တွေဈေးသက်သာစေပြီးတရုတ်အစိုးရဘက်ကကုန်သွယ်ရေးမှာအသာစီးရ။ဒါပေမဲ့ပြည်ပပြိုင်ဘက်တွေကတော့အထင်နာစေတယ်လို့အမေရိကန်ရာရှိတွေကအရင်တုန်းကတည်းကပြောဆိုခဲ့တာပါ။ရွှေငွေဈေးနှုန်းကျဆင်းမှုဟာဆိုရင်တရုတ်ဈေးကွက်ရဲ့အနှုတ်လက္ခဏာဆောင်တဲ့သဘောထားဖြစ်တယ်လို့ပီကင်းတက္ကသိုလ်ကစီးပွားရေးဆိုင်ရာတွဲဖက်ပါမောက်ခါလီယူရှိကီကပြောပါတယ
်။ဒီမောက်ရတဲ့အဆင်းကြီးတေးလာ
ကွန်တွေးရေးစပွဲကတကြောပြန်ပေါ်ပေါလာတာကြောင့်တရုတ်ရဲ့ပို့ကုန်ရောသွင်းကုန်အပေါ်မှာပါရိုက်ခတ်မှုရှိမဲ့အပြင်အမေရိကန်ဒေါ်လာနဲ့တရုတ်ယွမ်ငွေလဲနှုန်းမှာလည်းအထက်အကျဖြစ်လာစေပါတယ်။ယွမ်ငွေကျဆင်းမှုနဲ့ကွန်တွေးရေးစပွဲကအပြန်အလှန်ဆက်နေနေပြီးဈေးကွက်မှာလည်းစိုးရိမ်မှုတွေထွက်လာနေပါတယ်။
ရှင်းလာတဲ့မှာအမေရိကန်ပြည်ထောင်စုဝါရှင်တန်မှာအမေရိကန်နဲ့တရုတ်တို့ကြားကုန်သွယ်ရေးဆွေးနွေးပွဲနောက်တစ်ကြိမ်ကျင်းပဖို့ရှိနေချင်းတရုတ်ဘက်ကပိုပြီးလက်ရောလာရေးတမဟာဒေါ်နယ်ထရန့်ကစစ်ဆက်ဆွေးနွေးရေးနီးပြူဟာရဲ့တစိတ်တပိုင်းအရာအခုလိုတရုတ်ကုန်ပစ္စည်းတွေအပေါ်အခွန်ကောက်မှုအသည့်ချမှတ်တာလို့သုံးသပ်သူတွေကယုံကြည်ကြပါတယ်။ဒါကအလုပ်ဖြစ်မလားဆိုတာကတော့စောင့်ကြည့်ရအောင်မှဖြစ်တယ်လို့ထိုင်ဝမ်ကစီးပွားရေးသုတေသနအဖွဲ့ရဲ့သုတေသနမှူးဒါဆန်ချူကပြောပါတယ်
။他们认为说拖时间的话其实美国内部的那个压力应该
တွင်းကုန်ကွန်ပြန်လည်ဒုက္ခနေတော့ကိုချိန်ဆွဲထားနိုင်ရင်တရုတ်စီးပွားရေးပေါ်မိခွန်းနေရတဲ့အမေရိကန်ပြည်တွင်းလုပ်ငန်းတွေကတပ်ရထရန့်ကိုသဘောထားပြောင်းဖို့ဖိအားပေးနိုင်တယ်လို့တရုတ်ဘက်ကယုံကြည်ထားပါတယ်။တစ်ဖက်မှာလည်းဒီမိုကရက်ပါတီကဂျိုးဘိုက်ဒန်တို့လိုကိုယ်စားလှယ်လောင်းတွေပို့ပြီးလူကြိုက်များလာမယ်လို့တရုတ်ကမျှော်လင့်ပါတယ်။ဒီလိုဖြစ်လာရင်တမရထရန့်ဘက်ကလည်းဒီမိုကရက်ပါတီကိုပြန်ပြီးအာရုံစိုက်ထိန်းကြီးဖို့အတွက်ကုံသွယ်ရေးစပွဲမြန်မြန်အဆုံးသတ်ဖို့ကြိုးစားလာနေပါတယ်
။တရုတ်အနေနဲ့ကတော့ချမ်းရှိနေသေးတဲ့ဒေါ်လာ200ဘီလီယံတန်ဖိုးရှိအမေရိကန်ထုတ်အစ်စ်မြင့်ဤပညာသွင်းကုန်တွေအပေါ်အခွန်တိုးကောက်မယ်ဆိုရင်သူ့စီးပွားရေးကိုစိုးစိုးရွားရွားအထင်ထားစေမှာကြောင့်တန်ပြန်ပြီးအခွန်တိုးကောက်ဖို့တော့အလားအလာသိမရှိဘူးလို့လဲသူ့တေသနာမှူးချူကပြောပါတယ်။အမေရိကန်ငွေစုလက်မှတ်တွေထုတ်ရောင်းရင်လေတရုတ်ရဲ့ကြိုးဝှမှုကိုပဲအထိနာစီမှာကြောင့်ဒေါ်လာ1 trillion တန်ဖိုးရှိအမေရိကန်ငွေစုလက်မှတ်တွေကိုတရုတ်ဘက်ကရောင်းပြမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်။ဒါအပြင်တရုတ်ပြည်ထွင်းကအမေရိကန်စီးပွားရေးလုပ်ငန်းတွေအပေါ်မှာလည်းတင်းကျပ်မဲ့အနေအထားမရှိသလိုဒီလိုလုပ်ရင်တော့သမ္မတထရန့်စိတ်ကြိုက်အခြေအနေမျိုးဖြစ်သွားစေနိုင်ပြီးရလဒ်ကတော့တရုတ်အခြေစိုက်အမေရိကန်လုပ်ငန်းတွေဌာနေပြန်သွားတာမျိုးသာဖြစ်သွားနိုင်တယ်လို့လဲချူးကပြောပါတယ်။တရုတ်အတွက်လှုပ်ဆရာကတော့ပို့ကုန်အပေါ်မှီခိုရတဲ့စီးပွားရေးကိုရှော့ချပြီးပြည်တွင်းဝယ်လိုအားကိုတိုးမြှင့်ဖို့ဖြစ်တယ်။နောက်အမေရိကန်ကိုရှင်ပြိုင်ဘက်အဖြစ်နဲ့ဒေတာရင်းအလုံးစုံစီးပွားရေးမိဖက်တရက်ထူထောင်ပြီးအမေရိကန်ရဲ့မဟာမိတ်မဟုတ်သူတွေရဲ့ထောက်ခံမှုရာရေးကြိုးပမ်းဖို့ဖြစ်တယ်လို့လဲသူတေသနာမှုကသုံးသပ်ပြောဆိုပါတယ်ရှင်။